မြန်မာနိုင်ငံရေးမှာရေးကြီးခန္ဓာတစ်ခုကပါဝင်တဲ့တမတော်အကြီးအကဲနဲ့အတိုက်ခံပါတီတို့ကြားအာဏာအလွဲအပြောင်းကာလတွေးဆမှုတွေဟာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်အထူးရေးကြီးတယ်လို့နိုင်ငံရေးအကဲခတ်တို့ကပြောဆိုလိုက်ပါတယ်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်လိုင်းနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အုပ်ထာတော်ဆန်းစုကြည်တို့ဒီနေ့နေပြည်တော်မှာတွေ့ဆုံပြီးမြန်မာနိုင်ငံမှာရွေးကောက်ပွဲလွန်ကာလအာဏာလွဲပြောင်းမှုအဆင်ပြေချောမွေ့စေရေးနဲ့ငြိမ်းချမ်းရေးရရှိရေးရှစ်လုပ်ငန်းစဉ်တွေကိစ္စရအများအပြားကိုဆွေးနွေးခဲ့ကြပါတယ်အသေးစိတ်ကိုဆက်သွယ်မြင့်မြင့်ထားတဲ့အမဆုမွန်ကတင်ပြပေးပါမယ်ရှင်
ဟုတ်ပါတယ်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့ဒီကနေ့တနင်္လာနေ့ဇန်နဝါရီလ25ရက်နေ့မွန်းလွဲ2နာရီကနေ4နာရီအထိ2နာရီကြာနေပြည်တော်ကဘရင်တော်ရိတ်တာဧကမ်းမဆောင်မှာတွေ့ဆုံခဲ့ကြပါတယ်ဒါဟာရွေးကောက်ပွဲအလွန်ကာလမှာဒုတိယအကြိမ်မြောက်တွေ့ဆုံမှုလည်းဖြစ်ပါတယ်ဒီကနေ့တွေ့ဆုံမှုမှာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းအပါအဝင်ဒုတိယတက်မတော်ကာကွယ်ဦးစီးချုပ်ကာကွယ်ဦးစီးချုပ်ကြီးဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်ကာကွယ်ဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဒုတိယဗိုလ်ချုပ်ကြီးများထွန်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးရဲအောင်တို့တက်ရောက်ခဲ့ကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့အဖွဲ့ချုပ်ဥက္ကဋ္ဌဒေါန်းဆန်းစုကြည်နဲ့အတူ NLD ဗဟိုလုံးမှုဆောင်အဖွဲ့ဝင်တွေဖြစ်တဲ့ဦးဝင်းထိန်ဦးဝင်းမြင့်ဦးဇော်မြင့်မောင်နဲ့ဒေါက်တာတင်မျိုးဝင်းတို့တက်ရောက်ခဲ့ကြတာပါတက်မတော်အကြီးအကဲနဲ့အနိုင်ရပါတီဥက္ကဋ္ဌတွေ့ဆုံကြတဲ့အချိန်ရွေးကောက်ပွဲလွန်ကာလအကူပြောင်းကာလအတွင်းတည်ငြိမ်အေးချမ်းရေးနောက်လွှတ်တော်တစ်ခေါ်ယူရေးနောက်တက်လာမယ့်အစိုးရတစ်ဖွဲ့စည်းရေးအပါအဝင်အစိုးရတစ်နဲ့ဆက်လက်ဆောင်ရွက်မယ့်ကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့တက်မတော်ကာကွယ်ဦးစီးချုပ်ဘက်ကသတင်းထုတ်ပြန်ထားတာပါအခုလိုမျိုးနိုင်ငံရဲ့အရေးကြီးအခန်းကဏ္ဍမှာပါတဲ့တက်မတော်ရဲ့အကြီးအကဲကာကွယ်ဦးစီးချုပ်နဲ့ရွေးကောက်ပွဲအနိုင်ရပါတီအတိုက်ခံပါတီဥက္ကဋ္ဌဒေါန်းဆန်းစုကြည်တို့တွေ့ဆုံမှုအပေါ်မှာအကျိုးရှိတဲ့ကောင်းမွန်တဲ့အကျိုးရလဒ်တွေဖော်ဆောင်နိုင်မယ်လို့နိုင်ငံရေးအကဲခတ်တွေကရှုမြင်ပါတယ်။အတွင်ကူပြောင်းရေးကာလစစ်ဘက်ရက်ဖက်ဆက်ဆံရေးကောင်းမွန်အောင် NLD ဘက်ကအစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေတယ်လို့လူစားကြောင်88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမြအေးကအခုလိုသုံးသပ်ပါတယ်
။ကာကျုံနဲ့ဒေါ်ဆန်းစုကြည်နဲ့ပြည်သူဆွေးနွေးရဆိုအကျိုးရှိတဲ့ပြည်သူဆွေးနွေးမှုတစ်ခုလို့ပဲကျွန်တော်မြင်တယ်။ကောင်းမွန်တဲ့အကျိုးရလဒ်တွေပေါ်ထွက်လာလိမ့်မယ်လို့ကျွန်တော်ပြောနေတယ်။ဒါတွေ့ရမသိစားပါကြ။တကယ်တော့ဆိုလို့ရှိရင်လက်ရှိဂျမတီမှာဩဇာအာဏာအထူးဆုံးဖွဲ့စည်းတာတတ်မလို့ပဲလေ။နောက်တစ်ချက်ကဒါ2008ဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေရလဲစစ်တပ်ကအရေးပါတဲ့ခံစားနာမှာရှိနေတယ်ဗျာ2008ဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေအောက်မှာကျင်းပတဲ့ဒီကောက်ပွဲကိုအောင်းနိုင်တာဖြစ်တယ်ဒါကိုသိထားပြီးတော့လုပ်မယ်လို့ထင်တယ်လေဆိုတော့ကျွန်တော်ကစစ်တပ်ရက်သက်ဆက်ဆံရေးကောင်းမှုလုပ်တယ်လို့ကျွန်တော်တော့မြင်တယ်ဟိုအန်တီဒေါ်ဆာစုကြည်နေတဲ့စစ်တပ်ရက်သက်ကောင်းမှုအောင်ဆက်ဆံရေးကောင်းမှုအောင်တည်ဆောက်နိုင်မယ်လို့ကျွန်တော်ပြောလင့်တယ
်နိုင်ငံရေးစစ်ရေးနဲ့အုပ်ချုပ်ရေးအခန်းကဏ္ဍတွေမှာအရေးပါတဲ့နေရာမှာရှိနေတဲ့တက်မတော်နဲ့အနိုင်ရပါတီတို့အကြားအသွင်ကူးပြောင်းရေးကာလအုပ်ချုပ်ရေးအာဏာအလွှဲပြောင်းချောချောမွေ့မွေ့ဖြစ်အောင်လို့အခုလိုမျိုးနှစ်ဖက်တွေ့ဆုံမှုတွေလှုပ်ဆောင်နေတာဖြစ်တယ်လို့လည်းမြမအရေးလေးလာသူတွေကသုံးသပ်ပါတယ်အခုလိုမျိုးဇက်တိုက်တွေ့ဆုံမှုတွေနဲ့တက်မတော်ဘက်ကသတင်းထုတ်ပြန်ချက်တွေကိုကြည့်မယ်ဆိုရင်အသွင်ကူးပြောင်းရေးအတွက်ကောင်းမွန်တဲ့လက္ခဏာလို့ရှုမြင်ရကြောင်းသတင်းစာဆရာဦးစီသူအောင်မြင့်ကလည်းသုံးသပ်ပါတယ
်တွေ့ကြလို့ဆိုတော့ဒါရတော့အတော်ကောင်းတယ်ဒါဖြစ်လို့ဆိုတော့လာမယ့်အချိန်အခင်းချင်းကနိုင်ငံအုပ်ချုပ်ရေးမှာရောနောက်လွှတ်တော်ထဲမှာရောအားလုံးကိုကြည့်လိုက်ရင်ဒေါက်တာစုကြည်ဦးဆောင်တဲ့ NLD နဲ့နောက်ဝင်းမူကြီးလေးအောင်လိုက်ဦးဆောင်တဲ့တက်မတော်ဒါဒီကခုကနေပြီးတော့မှတိုင်းပြည်ကိစ္စတွေအားလုံးကိုလှုပ်ရှားမှာအထူးကူပြောင်းရေးကိုလည်းချက်ချင်းမှုမှုဖြစ်အောင်အားလုံးကိုသူတို့တိုင်ပြီးတော့လုပ်နေတယ်လို့ထင်ပါတယ်ဒါတော်တော်ကိုကောင်းတဲ့ကိစ္စပါ
အခုလိုတွေ့ဆုံမှုမှာတနိုင်ငံလုံးအတိုင်းဒါနဲ့အပြည့်ခက်ရစဲရေးစာချုပ် MCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းနိုင်ငံတွင်းငြိမ်းချမ်းရေးရရှိရေးအစိုးရအသစ်နဲ့လက်တွဲဆောင်ရွက်ဖို့ကိစ္စတွေဆွေးနွေးခဲ့တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကပြောပါတယ်အနိုင်ရပါတီဘက်ကလည်းပြည်တွင်းငြိမ်းချမ်းရေးရအောင်လို့အဓိကထားလှုပ်ဆောင်မယ်လို့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာပြောဆိုထားတာကြောင့်တိုင်းရင်းသားလက်နက်ကိုင်တွေနဲ့တပ်မတော်အကြားပြေလည်အောင်လို့အခုတက်မဲ့အစိုးရအသည့်အနေနဲ့ဂျားဝင်ညှိနှိုင်းပြီးတော့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မယ်လို့မြန်မာဒီမိုကရေစီရေးလိုလားသူတွေကမျှော်လင့်နေကြတာပါ88မျိုးဆက်ចောင်းသားកောင်းဆောင်គុំយ៉ាអេក៏អခုលុទំតបដែ
រតែណាលែកកែអស្ចិនេះពីលើកកិច្ចតែណាមកព្រីតខជីដល់អូណៅទៅគឺណៃងៃឌីឡាយ៉ាភីឈិមើស្រឹកខមកតែណាពីទូជិមេសេរីពីដងស៊ីបឡោទីទីសောက်ណៃមកលេមិនទីសောက်ណៃពីទេទូដល់ជូដល់អាធុអមេលុចំណមានណែអើអីពូមកសេរីនេះបាត់ទៅគឺតែមរសិទ្ធិបកដែរបឡោទីឡៃដល់ឡាណៃមេស្រឹកអោទៅអមកအဲ့တော့အစိုးရအနေနဲ့တော့ဒိုင်ဖို့ကကြားနေပြီးတော့မှတက်မတော်နဲ့ကိုနဲ့လည်းဆက်ဆံရေးကောင်းအောင်တည်ဆောက်အောင်ဖြစ်တယ်လို့တိုင်းနာလက်နက်ကိုင်အဖွဲ့အစည်းတွေနဲ့လည်းဆက်ဆံရေးကောင်းအောင်တည်ဆောက်ပြီးတော့မှ federal democratic pinawsu chalaw thi ti saw nai mae so le ha bae nyin nyin ye a phi lo chinaw yu sa le
aku twet saw mu ne patat bi amyoda democracy a phwe chauk nld bat ka le nld okkatha ye facebook lu mu kun ye sa myat na ma tadin phaw pya tha ba de pi ka de 2015 ywe kaw pwe a pi ma le 2015 khu ne december la 2 yet ni ma tat mro ka kwe u si chauk bo chaw mu ji me aw lai ne amyoda democracy a phwe chauk okkatha dong san su ji lo ne pi raw ma patthama song a chain twet saw khe ja bi အစိုးရတဲ့အာဏာလွှဲပြောင်းရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်